မြန်မာစစ်ကောင်ဆောင်တွေကိုပြစ်မှတ်ထားအရေးယူထားတဲ့ American ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံမှာဆက်ရနာတိမ့်မှုရပ်တန့်ရေးဒီထက်မကပိုပြီးတော့ပြင်းထန်တဲ့နည်းလမ်းတွေနဲ့ဆောင်ရွက်ပေးဖို့ Burma Campaign UK အဖွဲ့ဝင်မတ်ဝင်းနှင်းပွင့်တုံက American အထက်လွှတ်တော်ကိုတောင်းဆိုလိုက်ပါတယ်။ကမ္ဘာတဝန်းရှိဒီမိုကရေစီအခြေအနေဆိုတဲ့ခေါင်းစဉ်နဲ့ American ပြည်ထောင်စုအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှဗုဒ္ဓဟူးနေ့တုန်းကပြုလုပ်တဲ့ကြားနာပွဲမှာမြန်မာအရေးဆွေးနွေးကြတာနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နိုင်ငံကောက်နှုတ်တင်ပြပေးထားပါတယ်ရှင်
။ဒီမိုကရက်အများစုလွှမ်းမိုးထားတဲ့ American အထက်လွှတ်တော်ကနေနိုင်ငံသားဆက်ဆံရေးမူဝါဒတွေချမှတ်ရေးဆွဲဖို့ကမ္ဘာတဝန်းရှိဒီမိုကရေစီအခြေအနေဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲကိုကော်မတီဥက္ကဋ္ဌဒီမိုကရက်အထက်လွှတ်တော်အမတ်ရောဘတ်မန်နန်ဒက်စ်ကကမ္မကဋ္ဌပြုလုပ်ခဲ့တာဖြစ်ပါတယ်။ကမ္ဘာတဝန်းဒီမိုကရေစီစနစ်ကာကွယ်မြင့်တင်ရေးအမေရိကန်ပြည်ထောင်စုအနေနဲ့ဥဆောင်မှုအခမ်းကဏ္ဍကနေဘလို့ဆောင်ရွက်မလဲဆိုတာဆွေးနွေးခဲ့ကြရမှာမြန်မာနိုင်ငံမှာမကြသေးခင်ကစစ်အာဏာသိမ်းမှုနဲ့ပတ်သက်လို့အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဝင်ဝါယင့် Republican အမတ် Jim Rich ကမြန်မာပြည်သူတွေရဲ့တတိရှိရှိစစ်အာဏာသိမ်းမှုစန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့စစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုတွေကိုအခုလိုပြောကြားခဲ့ပါတယ
်။ After enjoying some democratic progress since 2011, Burma's recent military coup
မြန်မာနိုင်ငံမှာ2011ခုနှစ်ကစပြီးဒီမိုကရေစီတိုးတက်ပြောင်းလဲမှုအနေငယ်ရရှိပြီးတဲ့နောက်မှာမကြသေးခင်ကစစ်အာဏာသိမ်းမှုကြောင့်တိုင်းပြည်ပြန်လည်ထူထောင်ရေးကိုနောက်ပြန်ဆုတ်ဆေးခဲ့ပါတယ်။ဒီအာဏာရှင်အစိုးရကိုစန့်ကျင်ဆန္ဒပြခဲ့ကြတဲ့ရဲရင်ပြည်တတိရှိရဲ့နိုင်ငံသားတွေဟာအကြမ်းဖက်ဖြိုခွဲမှုတွေကိုကြုံတွေ့ခဲ့ကြရပြီးအပြစ်မဲ့တဲ့ဆန္ဒပြသူတွေတေဆုံးဒဏ်ရာရခဲ့ပါတယ်ဒီကနေ့မျက်မြင်သက်သေဖြစ်ထွက်ဆိုမဲ့သူတဦးရဲ့ဖခင်အပါအဝင်လူပေါင်းရာနဲ့ချီဖမ်းဆီးခံထားရပါတယ်သဘောကွဲလွဲမှုတွေဆန္ဒပြမှုတွေအားလုံးကိုအရှိန်အဟုန်နဲ့ဖြိုခွဲဖို့အတွက်စစ်တပ်ဟာအင်တာနက်ကိုဖျက်တောက်တာဆန္ဒပြသူတွေကြားဆက်သွယ်ရေးကိုတားဆီးပိတ်ပင်တာတွေကိုလက်နက်တပ်ဖွဲ့အသုံးချဖို့ကြိုးပမ်းခဲ့ပါတယ်လို့ပြောပါတာပါအခုလိုမြန်မာနိုင်ငံမှာဧပြီလ10ရက်နေ့ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဦးဆောင်တဲ့ဆီယနာသိမ်းမှုဟာအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမတမာမှုစွဲချက်စကားလုံးတွေကိုတန်ယောင်လိုက်ထားတာတွေ့ရကြောင်းကြားနာပွဲမှာထွက်ဆိုခဲ့တဲ့အမေရိကန်နိုင်ငံသား၏ဝန်ကြီးဟောင်းမက်ဒလင်းအော့ဘရိုက်ကအခုလိုပြောကြားခဲ့ပါတယ
်။ And just recently in Burma, the military launched a coup because its leaders refused to accept
မြန်မာနိုင်ငံမှာမကြသေးခင်ကစစ်တပ်အာဏာသိမ်းမှုစတင်ခဲ့တာဟာစစ်ကောင်ဆောင်တွေကဒီမိုကရေစီနည်းလမ်းနဲ့လုပ်ခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုလက်မခံတာကြောင့်ဖြစ်ပါတယ်။ဒီလိုအခြေအနေမျိုးအကျွမ်းတဝင်ရှိနေကြတယ်မလား။အမှန်ကတော့နေရာတိုင်းမှာဘာတွေဖြစ်နေတယ်လဲဆိုတာကျမတို့အနေနဲ့နားလည်ဖို့လိုပါတယ်။အမှန်တရားကတော့နိုင်ငံများစွာမှာရှိနေတဲ့အာဏာရှင်တွေဟာတရားဝင်ရှိနေတဲ့အတိုက်ခံတွေတရားရုံးတွေလွတ်လပ်တဲ့သတင်းမီဒီယာတွေနဲ့လွတ်တော်ကိုယ်စားလှယ်တွေကိုတိုက်ခိုက်ချိန်မှာကျမတို့အရင်သမရဟောင်းရဲ့စကားလုံးတွေကိုအသုံးပြုတန်ယောင်လိုက်နေကြတာဖြစ်ပါတယ်လို့ပြောသွားတာပါမြန်မာနိုင်ငံနဲ့ပတ်သက်လို့ထွက်ဆိုခဲ့တဲ့ Burma Campaign UK အဖွဲ့ဝင်မတ်ဝေနှင်းပွင့်တုံကတော့ဆီယနာသိမ်းမှုကိုအခုလိုမြန်မာပြည်သူတွေပြက်ပြက်သားသားရဲရဲဝင့်ဝင့်ဆန့်ကျင်နေမယ်လို့စစ်ဗိုလ်ချုပ်တွေထင်မှားခဲ့ဘူးလို့ပြောကြားခဲ့ပါတယ်ဒါအပြင်စစ်သားတွေထိန်းချုပ်ထားတဲ့မြန်မာနိုင်ငံမှာတန်တမာရေးအရာကန့်ကွက်ရှုံချမှုတွေထုတ်ပြန်နေတာနဲ့မလုံလောက်ဘူးလို့အခုလိုကြားနာပွဲမှာဗီဒီယိုကနေတဆင့်ထွက်ဆိုခဲ့ပါတယ်
My country is now controlled by the battle-hardened soldiers. They are not diplomats. Statements alone are not enough.
ကျမရဲ့နိုင်ငံဟာစစ်အင်အားတောင့်တင်းတဲ့စစ်သားတွေရဲ့ထိန်းချုပ်မှုအောက်မှာရောက်နေတာပါ။သူတို့တွေကတန်တမာတွေမဟုတ်ပါဘူး။ထုတ်ပြန်ကြေညာချက်တွေနဲ့လည်းလုံလောက်မှုမရှိပါဘူး။ကျမတို့ကလက်တွေ့ကြပါတယ်ကျမတို့နိုင်ငံလွတ်မြောက်ဖို့နိုင်ငံတကာဘက်ကအရေးယူမှုတစ်ခုတည်းနဲ့မလုံလောက်ဘူးဆိုတာကျမတို့သိပါတယ်ကျမတို့ရဲ့လွတ်မြောက်မှုကိုကျမတို့အနိုင်ရပါလိမ့်မယ်ဒါပေမဲ့နိုင်ငံတကာရဲ့အရေးယူဆောင်ရွက်မှုကတော့အရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်နေပါတယ်လို့ပြောသွားတာပါဆက်လက်ပြီးတော့ American ပြည်ထောင်စုအနေနဲ့ဒီထက်မကပိုမိုပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေချမှတ်လှုပ်ဆောင်ပေးဖို့လဲမတ်ဝေနှင်းပွင့်တုံကအထက်လွှတ်တော်ကြားနာပွဲမှာအခုလိုတိုက်တွန်းသွားပါတယ်
You have been the forefront of supporting human rights and democracy in my country and I'm really grateful for that. There is
မြန်မာနိုင်ငံမှာလူ့ခွင့်ရေးနဲ့ဒီမိုကရေစီရေးကို American ပြည်ထောင်စုအနေနဲ့ရှေ့ဆုံးကနေပံ့ပိုးကူညီခဲ့တာပါ။ဒီအတွက်ကျွန်မတကယ်ကိုကျေးဇူးတင်ပါတယ်။ American အနေနဲ့ဒီထက်မကပိုမိုပြီးအများပြားလှုပ်ဆောင်ပေးရမှာဖြစ်ပါတယ်။စစ်တပ်တစ်ခုလုံးရဲ့စီးပွားရေးအကျိုးအမြတ်တွေကိုပြစ်မှတ်ထားပြီးဗန်လုပ်ငန်းနဲ့အာမခံဝန်ဆောင်မှုတွေအပါအဝင်စစ်တပ်ကုမ္ပဏီတွေအပေါ်စီးပွားရေးအရာပိတ်ဆို့မှုတွေချမှတ်ရမှာဖြစ်ပါတယ်လို့မတ်ဝေနှင်းပွင့်တုံကအထက်လွှတ်တော်ကြားနာပွဲမှာပြောကြားခဲ့ပါတယ်ရှင်။